သူများနိုင်ငံတွေကိုဗစ်ရောဂါပိုးတန့်အလူးလဲခံရခြင်းမြန်မာပြည်ကြီးဂွတ်လက်ဖြစ်ပြီးပထမလှိုင်းတံကလွတ်ခဲ့တာပေါ့ဗျာဂွတ်လက်ဖြစ်တာတဲ့ကျန်းမာရေးဌာနရဲ့ကြိုတင်ပြင်ဆင်မှုတွေကောင်းလို့လို့ပြောရရင်ဘယ်မှားပါမလဲဗျာကျမရေးဝင်ကြီးဌာနဆိုတာတန်တိုးတယောက်အင်မတန်မကိုလေးစားအားကြရဆုံးဝင်ကြီးဌာနပါပထမလှိုင်းတံကလွတ်လွတ်နာနာနေတဲ့ဝင်ကြီးဌာနမဟုတ်ပါဘူးဒုတိယလှိုင်းတံကိုအရှိတွေးပြီးတော့ဆက်ပြီးတော့ပြင်ဆင်နေတာပေါ့ဗျာတန်တိုးတယောက်ကျမရေးဌာနကိုအင်မတန်လေးစားမှန်ဘယ်ကဘလို့ဝင်ကြီးကသိသွားလဲမသိပါဘူးတရက်ဝင်ကြီးကဖိတ်ပါရောဗျာကိုဗစ်ရောဂါထိန်းချုပ်မှုတွေကိုစနီးနာမလို့လိုက်ကြည့်ပါဦးလားဆိုတော့တန်တိုးလဲလိုက်သွားတာပေါ့ဗျာဒီလိုနဲ့ကြောင်းကံဖះလှဲနေလှိအောင်မြင်းဆောင်မကြံသွားကြမယ်ဆိုပြီးတော့ဖះပဲရောက်တော့လူတွေကပြောကြတော့တာပေါ့ဖះလေးတော့ဖွင့်ပေးပါဝင်ကြီးရဲ့ဆိုတော့ဖះဆိုတာကဘယ်ဖះဖြစ်ဖြစ်ရင်ထဲမှာရှိရင်ဖြစ်ပါတယ်ဗျာစိတ်နဲ့ဖះနဲ့ကတ်ထားဖို့ကအဓိကမဟုတ်လားကျမ်းမာမှာအသက်ရှင်မယ်အသက်ရှင်မှာကုသိုလ်များများလုပ်နိုင်မယ်ဒါကြောင့်သီးခံပေးပါပြည်သူတွေမပေါ့ဆကြပါနဲ့ဆိုတော့တန်တိုးတယောက်ဝင်ကြီးကိုအထင်ကြီးလေးစားတဲ့အကြည့်တွေနဲ့ငေးကြည့်နေရတာပေါ့ဗျာငေးလို့မှမဆုံးခင်ဝေးဆိုတဲ့အတန်ကြီးကြားလို့လှမ်းကြည့်လိုက်တော့ဟိုဘက်ဘီယာဆိုင်မှာချီရလုံနေကြတာကိုတန်တိုးလည်းဆရာဆရာဟိုမှာကြည့်ပါအောင်ဆိုတော့တန်တိုးရဘီယာဆိုတာကအိမ်မှာတယောက်တည်းတောက်ရင်အိမ်မတန်မှပြင်းဖို့ကောင်းတာကိုတဲ့အဲ့ဒါအသာထားလိုက်ခဲ့ပါအောင်ကွာဆိုပြီးတော့ဆက်ယုံနေအလုယုံနေဘက်ကိုဝင်းကြီးကခေါ်သွားပါရောဗျာအလုယုံနေမှာယောဂါပိုးမပြန့်ပွားဖို့အတွက်လှုပ်သမားတွေကိုမျက်နှာဖုံးကာရမယ်မတ်စတရမယ်အလုလှုပ်ချိန်6ပေခွာရမယ်ဆိုတဲ့စီကတ်နေနဲ့တင်းတင်းကြပ်ကြပ်ထိမ့်ချုပ်ထားတာပေါ့လှုပ်သမားတွေလည်းစနစ်တကျတယောက်နဲ့တယောက်6ပေခွာအလုလှုပ်နေကြသလိုဆက်ယုံအဝင်မှာလည်းအပူချိန်တိုင်းကြလက်ဆေးကြနေအိမ်မတန်မှကိုစီကတ်လိုက်နာကြတာပေါ့ဗျာဒီလိုနဲ့တန်တိုးတို့လှက်ပတ်ကြည့်နေတော့အလုဆင်းချိန်ရောက်လာပါရောဗျာအလုကဆင်းတာနဲ့တဝုံဝုံဖယ်ရီကားပေါ်တက်သွားကြတာများငပိအိုးတဲ့ကငားတွေလို့ကြက်သိမ့်နေပါရောလားတန်တိုးလဲဟာဆရာဆရာဆိုခေါ်ပြပြန်တော့ဝင်ကြီးကစိတ်ရှည်လက်ရှည်နဲ့ရှင်းပြပါသေးတယ်မင်းကလည်းကွာအလုထဲမှာမှမဟုတ်တော့တာပဲတဲ့ဆက်ယုံကအပြန်တနေနဲ့တနေခီးသွားရင်ကနေမကူးဆက်ရအောင်ဘလို့စနစ်တကျစီစဉ်ထားတယ်လဲဆိုတာသိရအောင်ဝင်ကြီးနဲ့တန်တိုးအဝေးပြေးကားဝင်းဘက်ထွက်လာခဲ့ကြတာပေါ့ဗျာခီးသွားတဲ့အခါမှာခီးတဲ့တွေပူပူကက်ကက်ထိုင်လို့မရအောင်နှစ်ယောက်တစ်ခုစီစဉ်ထားတာမြန်ဗျာအချို့ကားတွေဆိုရင်အခန်းတွေကက်လိုက်ကားတွေကားနဲ့ပိုးကူးမှမစိုးရင်ရတဲ့အပြင်တတိတတန့်နဲ့အင်မတန်စိန်ကြတာပေါ့ဗျာဝင်ကြီးတော်တယ်ဗျာဆိုပြီးတော့လိုက်စီးကြရင်အပြန်ကျလေရင်ဘက်ကိုလှဲကြတာပေါ့လေရင်ပေါ်တက်တော့မောင်တန်တို့လဲလေရင်မှာလဲနှစ်ယောက်တစ်ခုပဲထင်းပြီးတော့စိန်ကြကြပေါင်ကားထိုင်မိတာပေါ့ဗျာနောက်ကတက်လာတဲ့ဝင်ကြီးကဟိုဘက်နဲ့နဲ့တိုးလေကွာဆိုလို့ဖယ်ပေးရင်လေရင်မှာကြတော့တယောက်တစ်ခုမဲလားဆိုမေးကြည့်တော့ပြုံပြုံလေးရှင်းပြပါတော့တယ်လေရင်ဆိုတာကလေပေါ်မှာပြန်ရတာဆိုတော့စီပိုစားတဲ့စီစားတော့ဓာတ်ငွေတွေထွက်မယ်ဓာတ်ငွေတွေထွက်တော့ကဘာကြီးပူပြီးတော့ပူနွေးလာမယ်ကဘာကြီးပူပြီးတော့ပူနွေးလာရင်ယောဂပိုးမွှားတွေ virus အသစ်တွေပုံများလာမယ်ဒီတော့လူသားတွေကျန်းမာရေးအတွက်ဘယ်ကောင်းမှမလဲကွာဒါကြောင့်တယောက်တစ်ခုထိုင်ရအောင်နော်တဲ့ဝင်ကြီးနဲ့တန်တိုးရှောက်တိုးနေတော့လူတော်တော်များများ mask တွေတက်ထားတာမတွေ့တော့ဝင်ကြီးခမတက်ပြင်းချတာပေါ့ဒီလောက်စိတ်ပူပြီးလှုပ်ပေးနေပေမဲ့ပြည်သူတွေကပိုးအေးရင်အေးတယ်လို့ပေါ့ဆကြတာကိုပြည်သူတွေမပေါ့ဆကြပါနဲ့လို့ဘလောက်ပြောပြောဂယုမှမဆိုင်ကြပဲကိုဒီတော့ဥပဒေနဲ့တင်းကြရတာပေါ့ဗျာကိုဗစ်ရောဂါပိုးကြီးမပြန့်ပွားဖို့အတွက် mask တွေတက်ရမယ်လက်ဆေးရမယ်ဆိုပေမဲ့လက်ဆေးတာကြတော့ဘသူကဘယ်အချိန်လက်ဆေးလားလက်မဆေးဘူးလားဆိုတာကိုလူတိုင်းစီလိုက်မကြည့်နိုင်သလိုလက်ဆေးထားလားလက်မဆေးထားဘူးလားဆိုတာကိုလက်တွေလိုက်နန်းကြည့်ဖို့ကအခက်သားမဟုတ်လားတော်ကြယောဂါပိုးရှိနေတဲ့လက်ကိုနမ်းမိရင်နမ်းတဲ့လူကိုချိုးနေမှာပေါ့မက်စ်တွေကြတော့ဗျာတက်ထားလားမတက်ထားလားဆိုတာကိုမြင်နာနဲ့သိနိုင်တယ်ဒီတော့အပြင်ထွက်ရင်မက်စ်တက်မထားတဲ့သူတွေကိုလိုက်ဖမ်းတယ်တရားရုံးပို့ပြီးတော့ဒဏ်ရိုက်တယ်ဒါမှမှတ်လောက်သားလောက်ရှိမှာကိုမက်စ်တွေကဈေးကြီးတယ်ဆိုပြီးတော့အကြောင်းပြလို့မရအောင်မဝယ်နိုင်တဲ့သူတွေအတွက်ကိုဘာသာကိုမက်စ်တွေဘလို့ချုပ်ရလဲဆိုတာအမေကိုယ်တိုင်ချုပ်ပြတယ်ပြိုင်ပွဲတွေလုပ်ပြီးတော့စုပါပေးပါသေးတယ်ဒီလိုနဲ့ပြောရင်းဆိုရင်ရှောက်လာကြတော့ရှေ့နားမှာလူတွေယုံစုယုံစုလုံနေတာတွေ့ပါရောလားဒါနဲ့အသာသွားပြီးတော့ဆက်စုကြည့်တော့အိမ်အလဲသွားပွဲကျင်းပနေကြတာတဲ့တန်တို့လဲဆရာဆရာသူတို့ကြမက်စ်တွေလဲမပါ6ပေလဲမချကြိတ်ကြိတ်တိုးနေတာကြတော့ရောဆိုတော့ဝင်ကြီးကပြောပါတယ်။အော်တန်တို့သူတို့ကအစိုးရလေကွာတဲ့အစိုးရဆိုတာကပေါ့ဆမိရင်တော့တောင်းမှန်လို့ရတယ်လေတဲ့ဒါဆိုပြည်သူတွေကြတော့ကောဆိုတော့ပြည်သူတွေပေါ့ဆလို့ယောဂကူးလာခဲ့ရင်တော့ဥပဒေကြောင့်အရာပေါ့ကွာတဲ့ပေါ့ဆမိလို့ယောဂကူးသည်ဖြစ်စေယောဂမကူးသည်ဖြစ်စေတောင်းမှန်လို့ရသည်ဖြစ်စေတောင်းမှန်လို့မရသည်ဖြစ်စေအခုချိန်ကတော့တကယ့်ကိုပေါ့ဆလို့မရတဲ့အချိန်ပါပဲဗျာ